တစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့စစ်ကောင်စီကအရေးပေါ်အခြေအနေနောက်ထပ်6လတက်တန်းတွန်းလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်စစ်ကောင်စီဘက်ကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကြောင့်တိုင်းပြည်အတွင်းအကြမ်းဖက်မှုတွေပိုတိုးလာနိုင်တယ်လို့နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရဖက်ဒန်ပတယ်ကအခုလိုပြောကြားခဲ့ပါတယ
် It is clear that the regime's planned election will not be free or fair while the regime continues
စစ်ကောင်စီဘက်ကတပ်ဖြတ်မှုတွေကျွလွန်နေပြီးရွေးကောက်ပွဲဝင်နိုင်ခြေရှိတဲ့သူတွေကိုဖမ်းဆီးတာထွက်ပြေးအောင်အတင်းအကျပ်ဖိအားပေးတာနဲ့ငြင်းချမ်းတဲ့အတိုက်အခံတွေကိုရဲဆက်ဆက်အကြမ်းဖက်နေတာကြောင့်စီစဉ်ထားတဲ့ရွေးကောက်ပွဲဟာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ပါဘူးဒီလိုအခြေအနေအောက်မှာကျင်းပတဲ့ရွေးကောက်ပွဲဟာနောက်တအကြမ်းဖက်မှုနဲ့မတည်ငြိမ်မှုတွေကိုပဲမိထိုးပေးသလိုဖြစ်ပါလိမ့်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနဒုတိယပြောခွင့်ရဖက်ဒန်ပတယ်ကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဆီယနာတိတ်နနစ်ပြည်ချိန်မှာအခြေအနေတွေဟာပုံမှန်ပြန်လည်မရောက်သေးတဲ့အတွက်ဆိုပြီးစစ်ကောင်စီကအရေးပေါ်အခြေအနေတက်တန်းတိုးခဲ့တာဖြစ်ပါတယ်ဒီလိုတက်တန်းတိုးလိုက်တဲ့အတွက်တရားမဝင်စေအုပ်ချုပ်ရေးနဲ့တမ်းပြေမှာကြုံတွေ့နေရတဲ့အတ္တိဒုက္ခတွေတက်တန်းရှည်ကြစေမယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာစစ်တပ်ရဲ့ရက်စက်တဲ့လုပ်ရက်တွေကိုအရေးယူနိုင်ဖို့တာဝန်ခံမှုရှိအောင်ကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကိုထောက်ခံပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ကြိုးပမ်းပေးသွားမယ်အကြောင်းပြောဆိုထားပါတယ်အတ္တိဒုက္ခအဆိုးအဝါဆုံးကြုံနေရတဲ့မြန်မာပြည်တွင်းကပြည်သူတွေကိုကာကွယ်ပေးနိုင်ရေးနိုင်ငံတကာရဲ့ကြိုးပမ်းမှုတွေကိုပံ့ပိုးထောက်ခံသွားမယ်အကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနကပြောဆိုထားပါတယ်မြန်မာပြည်သူတွေကိုစန့်ကျင်တိုက်ခိုက်နေတဲ့မြန်မာစစ်ကောင်စီအတွက်လက်နက်ခဲယံတွေကိုရုရှားကဖိတင်းပေးနေတဲ့အပေါ်အမေရိကန်အစိုးရအနေနဲ့လွန်စွာမှစိုးရိမ်ပူပန်မိသလိုရုရှားနဲ့မြန်မာစစ်ကောင်စီကြားပူးပေါင်းဆောင်ရွက်မှုတွေကိုကန့်သတ်ထိန်းချုပ်နိုင်ဖို့အမေရိကန်အစိုးရအနေနဲ့နှီးလန့်ရှာဖွေနေကြောင်းနိုင်ငံရဲ့ဌာနအတမင်ကဒက်ရက်ရှိုလေးကလည်းမနေ့ဗုဒ္ဓဟူးနေ့မှာပြုလုပ်တဲ့မြန်မာစစ်အာဏာသိမ်းနှစ်နှစ်ပြည့်သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ